ိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတံမီကန်ပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့ဒါရိုက်ဖြစ်စီတော်ဝိုင်းဖြစ်စီဆက်ဆက်သူအားလုံးကိုမနေ့ကနဲ့ဒီနေ့ကိုဗစ် -19 ရောဂါဆက်ဆီးတာမှာဘယ်သူမှမရောဂါပိုးကူးစက်ထားတာမတွေ့ရဘူးလို့နိုင်ငံတော်အတံမီကန်ပုဂ္ဂိုလ်ရွှေညွှန်ကြားရေးမှူးချုပ်ဦးစောထေကသမ္မတအိမ်တော်သတင်းတော်တွေအတွက်ဒီကနေ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်သမ္မတရောအတံမီကန်ပုဂ္ဂိုလ်ကကျန်းမာရေးကောင်းမွန်ပြီးလုပ်ငန်းတာဝန်တွေပုံမှန်အတိုင်းလုပ်ဆောင်နေတယ်လို့လည်းဆိုပါတယ်သမ္မတအိမ်တော်နဲ့သမ္မတရုံးကဌာနတွေအားလုံးအလုံးမပိတ်ပဲဝန်ထမ်းအင်အားတဝက်စီခွဲရုံးတက်တဲ့စနစ်နဲ့လုပ်ကိုင်နေကြပြီးတော့ရန်ရားတွေပုံမှန်အတိုင်းလက်ပတ်နေတယ်လို့ပြောပါတယ်သမ္မတအိမ်တော်ကသူအပါအဝင်ဒုတိယညွှန်ကြားရေးမှူးချုပ်နှစ်ဦးနဲ့တပုံဆရာတဦးတို့စစ်ဆေးတာမှလည်းရောဂါပိုးကင်းရှင်းတယ်လို့ပြောပါတယ်သူတို့ဌာနတွေကရောဂါပိုးကူးစက်ခံထားရတယ်လို့သတင်းထွက်ထားသူဟာအရာရှိကြီးအဆင့်မဟုတ်ပဲလက်တော့ညွှန်ကြားရေးမှူးတဦးသာဖြစ်ပြီးတော့လူကြီးတွေနဲ့တိုက်ရိုက်ထိတွေ့ရသူမဟုတ်ဘူးလို့ဦးစော်ထေးကပြောပါတယ်အဲ့ဒီလက်တော့ညွှန်ကြားရေးမှူးနဲ့ဌာနလူဝန်ထမ်း၁၁ဦးကိုစစ်ဆေးတာမှအားလုံးယောဂါကင်းရှင်းပြီးသူနဲ့တွေ့ထားသူမတွေ့ပေမဲ့လည်းအနေနီးထားသူအားလုံးကိုတီးခြားခွဲနေခိုင်းပြီးစစ်ဆေးတာလို့လည်းပြောပါတယ်။သမရအိမ်တော်သတင်းတော်တွေကတက်ခွဲနမူနာယူစစ်ဆေးခံရမယ့်သတင်းတော်တွေအနေနဲ့စိတ်မပူကြဘူးနဲ့ကျန်းမာရေးစီးမြင့်တွေကိုဂရုပြုလိုက်နိုင်ကြဖို့ဥစော်သေးကတိုက်တွန်းထားပါတယ်။